ိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မှုသတင်းနဲ့ဂျိုးဘိုက်တန်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ဆိုတဲ့သတင်းတွေကရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တာကြောင့်ကမ္ဘာပန္နရေးဈေးကွက်ရုတ်ချီးဥမော်သွားခဲ့ပါတယ်ဂျိုးဘိုက်တန်အနိုင်ရတာကြောင့်အရင်ကတည်းကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က Pfizer နဲ့ German company BioNTech တို့ရဲ့ကာကွယ်ဆေးအောင်မြင်မှုသတင်းထွက်ပေါ်လာပြီးမှတော့တချိန်တိုးမြင့်တက်သွားခဲ့တာဖြစ်ပါတယ်တင်းနာနေကတော့နယူးယောက်ဈေးကွက်မှာအစုရှယ်ယာဈေးနှုန်းတွေစံချိန်တင်ထိုးတက်သွားပါတယ်ကာကွယ်ဆေးရဲ့ထိရောက်မှုက90ရာခိုင်နှုန်းရှိတာကိုဆက်သမှုအစစ်မှာပြသနေတယ်လို့အဲ့ဒီကုမ္ပဏီတွေကကြေညာလိုက်တာကဈေးကွက်ထဲ Adrenaline Hormone အတူစီထိုးပြလိုက်တယ်လို့ဖြစ်သွားပြီးမတွေ့ရတာကြာပြီဖြစ်တဲ့တရက်အတွင်းဈေးနှုန်းအများဆုံးမြင့်တက်သွားစေတာလို့လည်းအင်ဂျီဒေါ်ကုမ္ပဏီကယင်းညွှန်မှုဒါရိုက်တာရတ်မိုးလ်ကပြောပါတယ်။နယူးယောက်က DJIA မှာရှယ်ယာဈေးနှုန်း900ကျပ်လောက်ပြတ်တက်သွားတဲ့ကြောင့် February လကတင်ထားခဲ့တဲ့စံချိန်ထက်ပိုများသွားခဲ့ပါတယ်။မနက်ခင်းကုန်ပိုင်းလောက်ကတော့ 3.9 ကျပ်လောက်မှရှိနေခဲ့တာပါ။ထပ်ွယ်ဈေးအောင်မြင်မှုဟာအခက်အခဲကြီးတစ်ခုကိုထိုးပေါက်ကျော်လာနိုင်လိုက်တာဖြစ်တယ်လို့လေလာသူတွေကချီးကျူးပြောဆိုနေချိန်မှာပဲ Pfizer ဈေးကုမ္ပဏီရဲ့အစုရှယ်ယာဈေးနှုန်းကလည်း900ကျပ်လောက်ကျော်တိုးတက်သွားခဲ့ပါတယ်။400ခန်းတုံးကနေ500ခန်းတုံးအတွင်းစုရှယ်ယာမြင့်တက်မှုကနေပြည်တော်အလုံးဒီဘက်မှာဖြစ်ပေမဲ့ကယောဂါကြောင့်အဆိုးရွားဆုံးထိခိုက်ခံရတဲ့လေကြောင်းလိုင်းတွေနဲ့အခန့်ဖြောပြေးလုပ်ငန်းတွေမှာမြင့်တက်မှုကပိုပြီးသိသာခဲ့ပါတယ်။ British Airways ပင်းကုမ္ပဏီဖြစ်တဲ့ IAG နဲ့ Air France KLM လေကြောင်းကုမ္ပဏီကြီးတွေရဲ့စုရှယ်ယာဈေးနှုန်း15000ခန်းတုံးမြင့်တက်သွားခဲ့သလို Lufthansa ကုမ္ပဏီရဲ့ရှယ်ယာကတော့10000ခန်းတုံးမြင့်တက်သွားခဲ့ပါတယ်ခင်ဗျ။